ကျန်းကာလအတွင်းရခိုင်ပြည်နယ်ဘက်မှာတိုက်ပွဲတွေဖြစ်ခဲ့တယ်လို့ပဲကချင်ပြည်နယ်မှာလည်းတိုက်ပွဲတွေတကြောပြန်ဖြစ်နေပါတယ်ဒီတိုက်ပွဲတွေကြောင့်ဒေသခံတွေထပ်ပြေးတင်းရှောင်နေကြရတဲ့အတွက်လည်းလက်နက်ကင်ပဋိပက္ခတွေအဆုံးသတ်နိုင်ရေးအစိုးရတဲ့အနေနဲ့အမြန်ဆုံးဆောင်ရွက်ဖို့တိုက်တွန်းနေကြပါတယ်အပြည့်စုံကိုတော့မဆုမုံကဆက်ပြီးပြောပြမှာပါရှင်
ဟုတ်ပါတယ်မြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်ဘက်မှာမြန်မာရိုးရာတကြမ်းမတိုင်ခင်ကတည်းကစခဲ့တဲ့တိုက်ပွဲတွေဟာတကြမ်းအပီးနှစ်တစ်ကူးတဲ့အထိဆက်လက်ဖြစ်ပွားနေရမှာကချင် လူမျိုး ရေး တပ် KIA ဗဟိုဌာနချုပ်ရှိရာလိုင်ဇာအနီးကအခုနောက်ဆုံးတိုက်ပွဲတွေမှာတော့ကချင်လက်နက်ကိုင်ရဲ့တပ်စခန်းတချို့ကိုမြန်မာစစ်တပ်ကသိမ်းယူနိုင်ခဲ့တယ်လို့ဒေသခံကချင်သတင်းတွေမှာဖော်ပြပါတယ်ဒီရက်ပိုင်းတွေမှာဇက်တိုက်ဆိုသလိုဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့စီးရဲတင်းမာမှုအခြေအနေကိုတော့အနီးကပ်ဆောင်ကြည့်နေတဲ့ကချင်သတင်းစင်ရဲ့အက်ဒီတာကိုနော်ဒင်းကအခုလို
ရှင်းပြပါတယ်အဲ့တော့တကြံပတိုင်းမှာလေးပဲသူရဘက်ကလာပြီးမှသူတို့တိုက်တော့ခုချိန်ကြီးနော်ဒီကဲခန်းခုကိုတကြံမရောက်ခင်လေးမှာပဲခန်းခုကိုကဲကနောက်ဆုံးဖြစ်ခဲ့တယ်အဲ့တော့အခုတကြံပြီးပြီးချင်းနဲ့သဘီမှသူရဘက်ကတိုက်လာတော့မနေ့ကဆိုလည်းအဲ့ဒီအနည်းငယ်နေပေါ့ခန်းတော့တစ်ခုကိုသူတို့ကဲဘက်ကစစ်ခွာပေးလို့ပြောတယ်ဆိုကဲဘက်ကလည်းတေဆုံးမှုတွေရှိနေတယ်ထိခိုက်မှုတွေလည်းရှိန ဲ့သတင်းထုတ်ပြန်တာမျိုးတော့မတွေ့ရသေးပါဘူး။ကချင်သတင်းစင်ကကိုနော်ရင်းကမြမစစ်တပ်ဘက်ကနောက်ထပ်ထိုးစစ်ဆင်တိုက်ခိုက်လာမဲ့လက္ခဏာတွေကိုပါတွေ့ရတယ်လို့ပြောပါရတယ်
။မကြအဓိကကတော့ဒီကေရောဘူဌာနချုပ်တည်တည်ရှိတဲ့နေရာနော်ဒီလိုင်ဇာလိုင်စင်ဘုံအဲ့ဒီဟာကိုအဓိကဥတီပြီးမှအစိုးရဘက်ကတော့စစ်ဆင်နေတဲ့သဘောကိုတွေ့ရတာပေါ့။အဲ့ဒါကြောင့်ဒီတွေ့ရလမ်းကြောင်းပေါ့။တွေ့ရလမ်းကြောင်းပေါ်မှာရှိတဲ့ဒီရွာတွေကိုအားလုံးကိုသူတို့ကချိန်ခဲတာတော့သူတို့အခုနောက်ဆုံးအခုချိန်လဲသူတို့ဆက်ပြီးမှတတ်မှတ်တယ်စစ်တပ်ရက်ကပါနော်ချိန်ပြောင်းခဲတာပေါ့ကျေရောဌာနချုပ်ရှိတဲ့ဒီအဓိကလိုင်ဇာနဲ့လိုင်စင်ဘုံကအဓိကကျေဌာနချုပ်အမဆန်စကန်ဒီဖြစ်တယ်လေအဲ့ဒီဘက်ကသူတို့ကလက်နက်ကြီးတွေများများသူတို့တေတော်မှုအတွက်အခုစပြီးမှသူတို့ကြံပြီးရတယ်သူတို့အခုကြံပြီးမှသိရှိနေတာဖြစ်တယ်ဆိုမှပြောပါတယ
်မြို့သားဒီမိုကရေစီအဖွဲ့ချုပ် NND ပါတီကဦးဆောင်တဲ့အစိုးရတစ်ကတော့ပြည်တွင်းငြိမ်းချမ်းရေးဦးစားပေးဆောင်ရွက်မယ်လို့ကတိပြုထားတယ်လို့နိုင်ငံတော်အတိုင်းအမြင်ကပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကလည်းစစ်မှန်တဲ့ Federal ပြည်ထောင်စုတည်ဆောက်ရေး219မိကုံးမှာထည့်သွင်းပြောဆိုထားတာပါညီညွတ်သောတိုင်းရင်းသားလူမျိုးများ Federal Council ရဲ့ဗဟိုကော်မတီဝင်လည်းဖြစ်ကချင်မြို့သားစည်းရုံးရဲ့ဥက္ကဋ္ဌဒူဝါဘွန်ဝန်လာရောကတော့စီးရဲတင်းမာမှုအခြေအနေတွေကို NND အစိုးရကအမြန်ဆုံးကြားဝင်ဖြေရှင်းမှုလိုတယ်လို့တိုက်တွန်းပါတယ်
ကျွန်တော်ဖြစ်စေချင်တာကအခု NLD အစိုးရတက်လာပြီးတော့ဒေါ်ဆန်းစုကြည်လည်းပေါင်းဆောင်ဖြစ်လာပြီးတက်လာပြီးဆိုရင်တက်ကူတော့မိမိရရချင်းတင်တယ်အဲ့လိုတက်ကူချင်းလို့မရဘူးဆိုတဲ့ပုံစံတော့မဖြစ်သင့်ဘူးဒါပေမဲ့တခုရှိတာကအစိုးရအဖြစ်ဖြစ်နေတဲ့အခါကျတော့အခုလောလောဆယ်ဆယ်တက်ကူလည်းသူတို့ချင်းတင်းနဲ့ဆက်ဆံနေရတဲ့ပိုင်းရှိလို့လားပေါ့လေအဲ့လိုတော့ဒီနေပေါ့ဒါပေမဲ့ဘာဖြစ်ဖြစ်အစိုးရဖြစ်လာပြီဆိုရင်တက်ကိုတော့အစိုးရအချင်းမှဖြစ်တဲ့ခါကျတော့သူတို့အနေနဲ့ချင်းရမယ်
ကချင်ပြည်နယ်တွင်တိုက်ပွဲတွေကြောင့်နှစ်နှစ်ချီပြီးဒုက္ခတဲ့စခန်းတွေမှာနေရတဲ့တင်းချီတဲ့စစ်ပြေးဒုက္ခတွေတွင်နေရရင်ပြန်နိုင်ရေးခလင်းငယ်တွေပညာသင်ယူနိုင်ရေးဒေသခံတွေအလုပ်ကံရရှိပြီးပုံမှန်လူနေမှုဘဝပြန်လည်တည်ဆောက်ရေးတွေအတွက်ကိုလည်းကချင်ပြည်နယ်အစိုးရတစ်ဘက်ကရောပြည်တော်စုအစိုးရဘက်ကပါအလေးနက်ထားဆောင်ရွက်ပေးသင့်နေပါပြီလို့လည်းဒူဝါဘောဝမ်လာရောကပြောပါတယ်ရှင်